အမေရိကန်ပြည်ထောင်စုရဲ့2020ဆိုရအသုံးစရိတ်ထဲမှာစံတမန်ရေးရာနဲ့နိုင်ငံတကာအကူအညီထောက်ပံ့မှုအသုံးစရိတ်တန်ပေါင်းထောင်နဲ့ချီပြီးတော့ဖြတ်တောက်ထားတဲ့အပေါ်မှာလွှတ်တော်အမတ်တွေပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။နိုင်ငံသားရေးဝန်ကြီး Mike Pompeo ကတော့သမ္မတ Donald Trump အဆိုပြုထားတဲ့အသုံးစရိတ်လျှော့ချမှုကိုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှဗုဒ္ဓဟူးနေ့ကကျင်းပတဲ့ကြားညာပွဲအတွင်းခုခံထွက်ဆိုသွားခဲ့ပါတယ်။ဒါပေမဲ့လွှတ်တော်မှာမဲခွဲဖို့အသုံးစရိတ်မူကြမ်းကိုတင်ပြတာနဲ့ပယ်ချမယ်လို့ကော်မတီဥက္ကဋ္ဌကပြတ်ပြတ်သားသားပြောထားတဲ့အကြောင်း VOA ရဲ့နိုင်ငံသားရေးဌာနဆိုင်ရာသတင်းတောက်စန်တီစိန်းကသတင်းပေးပို့ပါတယ်။မဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင်။
အမေရိကန်ကိုရအဆိုပြုထားတဲ့2020ခုနှစ်အတွက်အသုံးစရိတ်မှာနိုင်ငံတကာအထောက်အပံ့နဲ့တန်တမာအသုံးစရိတ်ဒေါ်လာ17ဘီလီယံဖြတ်တောက်ထားတဲ့ကိစ္စကိုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှဗုဒ္ဓဟူးနေ့ကလုပ်တဲ့ကြားနာပွဲအတွင်းမှာအဓိကအာရုံစိုက်ဆွေးနွေးခဲ့ကြပါတယ်။ဖြတ်တောက်ထားတဲ့အသုံးစရိတ်တွေထဲမှာဒုက္ခတွေပြန်လည်နေရာချထားတဲ့အသုံးစရိတ်ကမ္ဘာတဝန်းကျန်းမာရေးဆောင်ရွက်မှုအတွက်ပေးတဲ့အသုံးစရိတ်တို့အပြင်တခြားအထောက်အပံ့ကူညီမှုတွေပါဝင်ပါတယ်။ကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ရောကော်မတီဝင်ရီပပ်ဘလစ်ကန်အမတ်တွေကအခုလိုဖြတ်တောက်မှုကိုကန့်ကွက်ပြောကြားခဲ့ကြပါတယ
် His budget in my opinion signals to the world that the Trump foreign policy is one of disengagement of pulling back from places where American leadership is needed the most
ဘာကြီးနဲ့ကင်းကွာတဲ့ Trump ရဲ့နိုင်ငံရေးမူဝါဒကိုဒီ budget အသုံးစရိတ်ကပြလိုက်တာလို့ကျွန်တော်ကတော့မြင်ပါတယ် American ရဲ့ဥဆောင်မှုအလိုအဆုံနေရာတွေကနေနောက်ဆုတ်လိုက်တာဖြစ်ပါတယ်တရုတ်နိုင်ငံရုရှားနိုင်ငံအီရန်နိုင်ငံတို့လိုကျွန်တော်တို့နဲ့တံမိုးထားမှုချင်းမတူတဲ့နိုင်ငံတွေကနောက်ဆုတ်လိုက်တဲ့အမေရိကန်နေရာမှာပျော်ပျော်ကြီးဝင်ပြီးနေရာယူသွားကြပါလိမ့်မယ်
။အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အယ်လီယက်အန်ဂယ်ဖြစ်ပါတယ်။ဘတ်ဂျက်မူကြမ်းကိုမဲခွဲအတည်ပြုဖို့လွှတ်တော်ဆောက်ဦးကိုရောက်လာတာနဲ့ပယ်ချပြီးသားဖြစ်မှာပဲလို့လည်းသူကပြောကြားခဲ့ပါတယ်။ကော်မတီဝင်ရီပပ်ဘလစ်ကန်အမတ်မိုက်ကယ်မက်ကောကလည်းအသုံးစရိတ်တွေဖြတ်တောက်တာကြောင့်ရေရှည်အကျိုးဆက်တွေရှိလာလိမ့်မယ်လို့ကြားနာပွဲမှာပြောသွားပါတယ်
။ However, I do agree with the chairmanI believe that certain cuts have unintended consequences that cost us more in the long term. This is especially true of cuts.
ဥပဒေပြောတာကိုကျွန်တော်လည်းသဘောတူပါတယ်။သူအသုံးပြုဖြတ်တောက်မှုတွေကနေဖြစ်လာမဲ့ရွေးမထားတဲ့အကျိုးဆက်တွေကရေရှည်မှာအမေရိကန်အတွက်ပိုတောင်ထိခိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်။အထူးသဖြင့်အရေးကြီးတဲ့လူသားချင်းစာနာရဲ့အထောက်ပံ့ဒီဒီမိုကရေစီကိုမြင့်တင်ပြီးဆောင်ရွက်တဲ့ဖွံ့ဖြိုးတိုးတက်ရေးကူညီထောက်ပံ့မှုအစည်းအဝေးတွေစီးပွားရေးတိုးတက်အောင်ကူညီတဲ့အထောက်ပံ့ဒီကျန်းဖတ်ဝါဒနဲ့အကျန်းဖတ်ရန်ရှိတဲ့နေရာတွေမှာတည်ငြိမ်စေရေးအတွက်ထောက်ပံ့ကူညီနေတဲ့ဘဝရှင်သန်စေရေးအကူအညီတွေကိုဖြတ်တဲ့အတွက်အကျိုးဆက်တွေဖြစ်လာပါလိမ့်မယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကတော့ရှိလာနိုင်တဲ့ရန်တွေကိုသိနေတဲ့အမေရိကန်အခွန်ထမ်းပြည်သူတွေဝင်ပြီးနေတဲ့အပေါ်အစိုးရကထည့်သွင်းရမယ်လို့ခုခံပြောဆိုသွားပါတယ်
။ We'll make sure that China and Russia cannot gain a strategic advantage in an age of renewed great power competition.
အနာအဒိမ်မှုရပြန်ထိနေတယ်ဘင်းရက်ရှားတို့ဘက်ကမဟာဗျူဟာအရအတားကြီးမရအောင်အမေရိကန်ကအသေးချဆောင်ရွက်ပါမယ်။နောက်ကိုရီးယားကနျူကလ িয়ার စက်သင်းရေးကိုအပြီးတိုင်အပြည့်အဝလုပ်လာတဲ့အထိအမေရိကန်ကဆက်လုပ်သွားမှာပါ။ဗင်နီဇွဲလားနိုင်ငံမှာဒီမိုကရေစီပြန်ရအောင်ငြင်းငြင်းချမ်းချမ်းကြိုးစားနေကြတဲ့ဗင်နီဇွဲလားပြည်သူတွေကိုဆက်ပြီးထောက်ခံသွားမှာပါ
။ဗင်နီဇွဲလားမှာဒီမိုကရေစီအခုအပြောင်းအထွက်အားပေးကူညီသွားမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးပေါ်ပေယိုကအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကြားနာပွဲမှာပြောကြားသွားပါတယ်။